နယူးဇီလန်ပလီပိကမိုဖီယာနေရအနီကိုရောက်ခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်ကခရစ်ကက်အသင်းသားတွေမြို့တော်ဒါကာကိုမနစ်စနေနေ့ကပြန်ရောက်လာကြပါတယ်။တနက်ပြစ်ခတ်မှုဖြစ်ခဲ့တဲ့ပလီတွေဟာခရစ်ကက်ကစားမဲ့ဟက်ဂလီအိုဗယ်အားကစားရုံကနေလမ်းလျှောက်သွားရင်10မိနစ်သာကြာပါတယ်။ဖူးဖြုတ်ကိုခရစ်ကက်အားကစားသမားတွေဘတ်စ်ကားစီးပြီးတော့ပလီအနီးကိုရောက်တဲ့အချိန်မှာပဲပြစ်ခတ်မှုစတင်ဖြစ်ပွားခဲ့တာပါ။အားကစားရုံမှာကြံနေတဲ့အသင်းသားတွေနဲ့မတွေ့ခင်အဲ့ဒီပလီမှာအရင်ဆုံးဖူးဖြုတ်ဆူတောင်းမှုစီစဉ်ခဲ့တဲ့အတွက်အဲ့ဒီလိုရောက်သွားကြတာဖြစ်ပါတယ်။ပြစ်ခတ်မှုဖြစ်နေတဲ့အချိန်မှာအားကစားသမားအလုံးပတ်စကားပေါ်မှာဝင်နေခဲ့ကြတာပါ။အဲ့ဒီပြစ်ခတ်မှုမှာလူပေါင်း49ဦးထက်မနည်းတိတ်ဆုံးပြီးတော့ဒါဇင်နဲ့ချီတရာရခဲ့ကြပါတယ်။ပြစ်ခတ်မှုတွေပြီးသွားမှအားကစားသမားတွေပတ်စကားပေါ်ကဆင်းပြီးအားကစားရုံကအဖို့လက်ခံမှာရဲတွေပြန်ခွင့်ပြုတဲ့အထိနေနေခဲ့ရတယ်လို့ Twitter မှာရေးပါတယ်။ပြစ်ခတ်မှုဖြစ်ပြီး3နာရီကြာမှတော့ Bangladesh Cricket Board အဖွဲ့နဲ့အကြီးကြီးဆိုင်ရာ Cricket Council တို့တိုင်ပြီး9ရက်ကြာမဲ့အားကစားပွဲကိုဖျက်လိုက်တာဖြစ်ပါတယ်။